ကရင်ပြည်နယ်ဖားပုံမြို့နယ်မှာမလကစဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မြန်ကြီးကူနဲ့ကမမောင်းကိုထွက်ပြေးခိုးလုံနေကြတဲ့စစ်ပြေးဒုက္ခသည်4,000ကျော်ဟာခုချိန်ထိနေရာမပြောင်းနိုင်ရသေးပါဘူး။3လကျော်ကြာလာပြီဖြစ်တဲ့အတွက်နေရေးထိုင်ရေးအခက်အခဲတွေလည်းရင်ဆိုင်နေရတဲ့အခြေအနေကိုတော့ပြည်သူတင်းတောင်နဲ့ကွန့်အင်ကသတင်းပေးပို့ထားပါလိမ့်ခင်ဗျာ
။ကရင်ပြည်နယ်ဖားပုံခရိုင်မှာဧပြီလကကရင်လက်နက်ကိုင် KNU တပ်တွေနဲ့မြန်မာစစ်တပ်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဖာပုံမြို့နယ်တွင်းကရွာသား9,000ကျော်ဟာလှိုင်းပွဲမြို့နယ်မြန်ကြီးကိုဒုက္ခတဲ့စခန်းနဲ့ဖာပုံမြို့နယ်အုံတော်ကြီးပါဘက်မှာထွက်ပြေးခိုလုံနေကြရပါတယ်။လှိုင်းပွဲမြို့နယ်မြန်ကြီးကိုဒုက္ခတဲ့စခန်းရောက်ဒုက္ခတဲ့4,000ကျော်ဟာရေရှည်နေထိုင်ဖို့အခက်အခဲရှိနေတယ်လို့မြန်ကြီးကိုဒုက္ခတဲ့စခန်းကကျမရေးတာဝန်ခံဆရာမနော်ဒစင်ကအခုလိုပြောပါတယ
် April 4ကနေပြီးတော့ဒီ6လပိုင်းအထိကနော်ဒစင်လောက်တာတော့ဟိုရွာပေါင်း90အိမ်ကြီးကတော့983လူဦးရေကတော့480ပေါ့လက်ရှိမှာကတော့တို့ကဒီနေဖို့အတွက်ပေါ့နော်ဟိုရေးကြည့်တာပေါ့နော်ဘာဖြစ်လဲဆိုတော့ကိုကပြည်အိမ်မှာကတ်တို့သူမျိုးအိမ်မှာမိခိုနေရတယ်ဆိုတော့လေဒီရှိမှာဆိုရင်ဘယ်နဲ့လားဆိုတော့လည်းပြောမတတ်သေးဘူးလေတော့တို့ကအခက်ခဲရတော့အဲ့ဒီညီဖို့အတွက်တခုကတော်တော်ကြီးအခက်ခဲဖြစ်တာပေါ့
ညာကြီးမှုဒေတာနဲ့တန်လွေမြင့်တခုတာချားနေတဲ့ဘာပေါ်မြို့နယ်အုံသောကြီးရောက်ဘက်မှာလဲစစ်ပြေးဒုက္ခတဲ့1,000ကျော်ရောက်ရှိနေတာပါတို့တွေအတွက်အစားတောက်တာပေးနိုင်ပြီးနေထိုင်ဖို့နေရာမစီစဉ်ပေးနိုင်ဘူးလို့ဒုက္ခတဲ့တွေကိုအကူအညီပေးနေတဲ့အုံသောရွာဆွေမျိုးမြတ်ကျွယ်ကျောင်းကဆရာတော်ဥသရီဓမ္မကအခုလိုမိတ်ကြားပါတယ်
ထွက်ပြေးလာတဲ့တင်ဆောင်ဝင်ကဥစ္စာနေရာမပေးနိုင်ဘူးဒီစားတော့ဒီပဲပေးနိုင်ဒီမှာနည်းနည်းပဲနေရာပေးနိုင်တယ်မပေးနိုင်တာများတယ်တို့နီးချက်ကအဲ့ဒီတို့အသိတွေအဆွေမျိုးတွေအဲ့ဒါတွေကိုသွားနေခိုင်းပြီးတော့ဥစ္စာတို့ကဒီမှာအလူရှင်ရှိတဲ့အခါမှာဥစ္စာတို့ကဝေးပေးတော့ပေါ့ဒီစားတော့ဒီဝတ်ထဲတာလပါတို့ကစားပါလေ
ဒေတာအတွင်းတိုက်ပွဲအခြေအနေမတည်ငြိမ်သေးတာကြောင့်ဒုက္ခတွေတွေနေရရင်းကိုမပြနိုင်ကြသေးဘူးလို့မြန်ကြီးငူစကန်တွေးမှုဦးစောသွန်းကပြောပါတယ
်ခုတော့ဆရာတော့ပြန်မချိလို့ဒီလိုမပြန်ချင်ဘူးဘာကူတိုက်ပွဲရှိသေးတာပဲလူတို့ပဲပြန်ရဲမလဲ
တချို့ကလည်းနေရပြန်နိုင်ဖို့အခြေအနေသွားပြန်ကြည့်ကြပြီမဲ့လုံခြုံရေးရစိုးရင်ဆရာဖြစ်နေသေးတာကြောင့်နေရမပြန်နိုင်သေးဘူးလို့လည်းအုံတော်ရွာဆွေမျိုးမြကျွယ်ကျောင်းကဆရာတော်ဥသရီဓမ္မကအခုလိုမျက်ကြားပါတယ်
တို့အဲ့ဟိုခဏပြကြည့်တယ်နေလို့ရပါမင်းနဲ့အခက်ခဲရှိတယ်ဗျာဒီမှာလည်းအချိန်ကြီးကဒီလောက်မကောင်းဘူးအမှဟိုဂျာညနာတို့နောက်ပြီးတော့ဟိုတစ်ဖက်တစ်ဖက်ပေါင်းလာတဲ့မိုင်းဟိုရွာသားတွေကမပြီးတော့ထိခိုက်တိုင်ရမှုနေလဲရှိအောင်ဒီအုတ်တော့မှတယောက်သူ့ channel သွားတာနိုင်နေပြီလို့ကျွန်တော်တစ်ဖက်ပြော
ဖာပုံမြို့နယ်ဘက်ကကြေးဝါတွေမှာမင်းမြုပ်မိုင်းအန်တရဲ့ပြင်မြန်မာစစ်တပ်နဲ့ KNU တွေတိုက်ပွဲပြန်လဲဖြစ်ပွားမှကိုစိုးရင်ကြိုက်ရွံ့နေသေးတဲ့အတွက်နေရကူမပြန်ရဲကြသေးဘူးလို့ဒုက္ခတဲတွေကလည်းပြောပါတယ်။ဒါပြင်လက်ရှိမြန်မာနိုင်ငံနှက်မှာကူးစက်မှုများပြားနေတဲ့ COVID-19 ရောဂါကူးစက်မှာစိုးရိမ်နေရတယ်လို့လည်းမြန်ကြီးကဒုက္ခတဲစခန်းကကျန်းမာရေးတာဝန်ခံဆရာမနော်လစင်ကပြောပါတယ်။ထိုင်းနိုင်ငံဘက်ကပြန်လာသူတွေကိုတီးခြားခွဲကွာရန်တင်းလုပ်တဲ့အစီအစဉ်လောလောဆယ်အသေးချာမရှိတာကြောင့်စိုးရိမ်စရာဖြစ်နေတယ်လို့သူကပြောပါတယ
်။ခါတိုင်းဆိုလို့ရှိ23လပိုင်းနေပြီးတော့နော်တို့ကွာရန်တင်းထားတာကဟို21လပိုင်းရှိလေနော်တို့ကွာရန်တင်းထားတာညော်ရည်ပြန်လာခိုးလာပဲပြန်လာနေဝဘဲပဲပြန်လာဆိုတော့တို့ကအကုန်လုံးမိတယ်လေဟို quality ထားရတယ်ဆိုတော့လေအဲ့လိုအခုကျတော့တို့ကလည်းတည်တည်ကြကြလည်းဘာမှလည်းမပြောဘူးနောက်တော့လူဆရာမအင်အားလည်းနေတယ်လေနေတယ်ဆိုတော့တို့ကတော့စိုးရင်ရတာပေါ့
မြန်မာစစ်တပ်နဲ့ KNU တပ်မှ9တပ်တွေကြမလနဲ့ဧပြီလမှာစိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဖာပုံမြို့နယ်ကတိရခ9,000လောက်စစ်ပြေးဒုက္ခသည်တွေဖြစ်နေကြတာပါစစ်တပ်ဘက်ကလေရင်ပြန်တွင်နဲ့ဘုံကျဲတိုက်ခိုက်ပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံဘက်ထွက်ပြေးတိမ်းရှောင်နေကြရတဲ့ပြည်တွင်းဒုက္ခသည်တွေကလည်းတောင်းတဲ့ချီရှိနေပါတယ်ခင်ဗျာ